Welcome to the Voice of America in Burmese.
Mingla mane khema shin. Tsan tie ni ma pata shin a lo si chan da ku chan ma cha ba si. Washington ni ro view American tan ga ni 2020 April 18 ye taw jan ni mane khen a si san le go Myanmar san lo jin mane 6 na yi ga ni 9 na yi thi line no meter 24 40 ne 51 လိုင်းလာမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ဒီမှာဆင်းရဲတာဒီမနက်ခင်းသတင်းတွေကိုပိုရဲမင်းထုတ်လိုက်ပြီးပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အတော်အလာပိတ်ထားတာတွေကိုနိုင်ငံတချို့ကပြန်ပြီးဖြည့်လျှော့ပေးဖို့စီစဉ်နေကြချိန်မှာပဲဂျပန်နဲ့ဗြိတိန်နိုင်ငံတွေကသူတို့ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအတွက်တက်တန်းတွေထပ်တိုးလိုက်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတနင်္ဂနွေလုံးအတွက်အရေးပေါ်အခြေအနေကိုမေလ6ရက်နေ့ထိဆက်ထားမှာဖြစ်ကြောင်းချက်သတင်းတွေမှာကြေညာပါတယ်။ခဏဦးမှာတိုကျိုနဲ့ဂျပန်နိုင်ငံရဲ့ပြည်내48ခုထဲက6ခုမှာဧပြီလ9ရက်နေ့ကစပြီးတလကြာအရေးပေါ်အခြေအနေကိုကြေညာထားခဲ့တာပါ။ဗြိတိန်နိုင်ငံမှာလည်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဒီရောဂါနဲ့စိတ်ကူးစားမှုခံယူနေချိန်မှာကိုယ်စားတာဝန်ယူနေတဲ့နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကတနင်္ဂနွေလုံးအတိုင်းတာနဲ့အတော်အလာပိတ်ပင်ထားတာကိုချက်သတင်းတွေမှာပဲနောက်ထပ်အနည်းဆုံးသတင်းသုံးပတ်ထပ်ပြီးတိုးလိုက်ကြောင်းကြေညာပါတယ်။ဒီရောဂါကူးစက်မှုတွေရပ်သွားအောင်လှုပ်ဆောင်နေရင်လည်းချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဘယ်လိုဖြည့်လျှော့ပေးနိုင်လဲဆိုတာနဲ့ပတ်သက်ပြီးလိုင်းနာရမယ့်အချက်လက်တွေကိုရှေ့သတင်းပတ်ထဲမှာထုတ်ပြန်ပေးဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကချက်သတင်းတွေမှာပြောပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုမရှိသေးဘူး။တနင်္ဂနွေလုံးအတိုင်းတာနဲ့အတော်အလာပိတ်ပင်ထားတာကိုနောက်ထပ်သတင်းသုံးပတ်ထပ်ပြီးတိုးမြင့်လိုက်တယ်လို့ဗြိတိန်အစိုးရကကြေညာနေမှာကြေညာပါတယ်။တကယ်လို့လက်ရှိတားမြစ်ထားမှုကိုဖြည့်လျှော့ပေးလိုက်မယ်ဆိုရင်လူလူကျန်းမာရေးတာမကနိုင်ငံစီးပွားရေးမှာပါထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့ဗြိတိန်ရဲ့အရေးပေါ်ဆိုင်ရာသိပ္ပံအကြံပေးဖွဲ့ SAG ကသတိပေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဗြိတိန်မှာဒီရောဂါအကူးဆက်ခံရသူပေါင်းသတင်း3000ကျော်ရှိပြီးသေဆုံးသူက14000နီးပါးရှိနေပြီဖြစ်ကြောင်းလဲဝန်ကြီးရက်ကအတည်ပြုပါတယ်။ဗြိတိန်နိုင်ငံမှာဒီရောဂါအကူးဆက်ခံနေရတဲ့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ကျန်းမာရေးအခြေအနေတဖြည်းဖြည်းပြန်ပြီးကောင်းလာနေပြီဖြစ်ပေမဲ့ဒီကမ္ဘာကာယရောဂါဆိုင်ရာအစိုးရဘက်ကတုံ့ပြန်လှုပ်ဆောင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးကပဲဆက်ပြီးဦးစီးဆောင်ရနေတာပါ။ဗြိတိန်မှာတနင်္ဂနွေလုံးတိုင်းတာနဲ့အတော်လာပိတ်ပင်ထားတာဟာမတ်လ23ရက်နေ့ကလေးကဖြစ်ပါတယ်။American Tiro Suma Coronavirus ရောဂါအကူးဆက်ခံရသူအရေအတွက်အနည်းဆုံးဖြစ်တဲ့ပြည်내၉ခုကိုစီးပွားရေးပြန်လည်လှုပ်ဆောင်ဖို့ပထမဆုံးပေးဖို့သမရအင်ဂျူကစဉ်းစားနေပါတယ်။သမရအင်ဂျူရဲ့ဒီရောဂါဆိုင်ရာအလုပ်ဖွဲ့တာဝန်ခံဒေါက်တာ Deborah Briggs ကဒီပြည်내၉ခုမှာရောဂါအကူးဆက်ခံရသူကပြည်내တစ်ခုကိုလူတစ်ထောင်ထက်နည်းတာတွေ့ရတယ်လို့တရက်ကိုနောက်ထပ်အကူးဆက်ခံရသူက30ထက်နည်းတယ်လို့ဗိုလ်တပူးနေမှာပြောပါတယ်။American Tiro Suma ဒီရောဂါကံကြောင့်ပြီးခဲ့တဲ့သတင်း၄ပတ်ကလူပေါင်း22သန်းကျော်အလုလက်မဲ့ဖြစ်ကုန်ပြီးနိုင်ငံစီးပွားရေးလည်းအခြေအနေဆိုးသွားခဲ့တာပါ။သမ္မတ Donald Trump ကတော့စီးပွားရေးအ мян ပြန်ပြီးဥမော်လာစေဖို့မေလ၁ရက်နေ့ကိုဥတီချက်ထားပြီးလုပ်ငန်းတွေပြန်ပြီးဖွင့်နိုင်ဖို့တောင်းအားပေးနေပါတယ်။ပြန်ဖွင့်ဖို့လုပ်နေတဲ့ပြည်내ကုန်ကူဟာဘယ်ပြည်ငယ်တွေလဲဆိုတာကိုတော့ BRICS ကထုတ်မပြောပါဘူး။မြန်မာနိုင်ငံဟာနျူကလ িয়ার မပြတ်ဖွားရေးဆိုင်ရာစာချုပ် NPT ကိုချိုးဖောက်တဲ့အထောက်အထားမတွေ့ရပေမဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်တုန်းကကွင်လင်းမြန်တာမှုမရှိခဲ့တဲ့မြန်မာအတွက်အမေရိကန်ကစိုးရိမ်နေစေဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လွှတ်တော်ကိုတင်သွင်းတဲ့ကမ္ဘာတစ်လွှားလက်နက်ထိန်းချုပ်ရေးဆိုင်ရာအမေရိကန်ရဲ့တွေ့ရှိချက်နှစ်ပတ်လည်အနှစ်ချုပ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာ2003ခုနှစ်မှာနျူကလ িয়ার လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမြန်မာဘက်ကလိုက်နာမဲ့နောက်ဆက်တွဲလှုပ်ဆောင်ဖို့ AP သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတယ်လို့မြန်မာနိုင်ငံဟာငင်းကန်းတဲ့လုပ်ငန်းတွေအတွက်တာနျူကလ িয়ার ကိုအသုံးပြုမှာဖြစ်ကြောင်း SQP ကိုပါချိန်ညာခဲ့တာကြောင့် American Tiro Suga ယုံကြည်မှုထားခဲ့ပေမဲ့အခု9နှစ်ကြာလာတဲ့အထိဒီနှစ်ချက်စလုံးကိုအားပြည့်လှုပ်ဆောင်လာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်အရက်ဖက်အစိုးရနဲ့စစ်တပ်တို့ကြားဒါကိုအားပြည့်လှုပ်ဆောင်ဖြင့်အကောင့်ထဲဖော်ရေးအတွက်တစ်ဖက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တိုက်တွန်းထားပါတယ်။ဓာတုလက်နဲ့ဆိုင်ရာမှာလည်းအချက်လက်ကောင်းကောင်းမရတဲ့အတွက်မြန်မာကသူ့ရဲ့ဓာတုလက်နဲ့ဆိုင်ရာသဘောတူညီချက်အတိုင်းလိုက်နာမှုရှိတယ်လို့အမေရိကန်ဘက်ကအာမမခံနိုင်ကြောင်းနဲ့မြန်မာဟာအရင်ကဓာတုလက်နဲ့အစည်းအဝေးနဲ့ပတ်သက်ပြီးဘာမှမကြေညာခဲ့တယ်လို့ဓာတုလက်နဲ့ထုတ်တဲ့နေရာကိုဖျက်ဆီးတာမျိုးလည်းမရှိတဲ့အတွက်ဓာတုလက်နဲ့တွေရှိနေမှာကိုတော့စိုးရိမ်ကြောင်းနဲ့ဖော်ပြထားပါတယ်။
င်းကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရန်မထွန်းမှာသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ဒီမနက်ကအတွင်းလျှံစွာကူးစက်ပြန့်လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစီရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးတွင်မြေတုမဆိုးလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်ည9နာရီကနေမနက်4နာရီအကြားအပြည့်လုံးဝထွက်ခွာခြင်းမပြုဖို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ကြေညာချက်ဟာမြန်မာပြည်စံတည့်ရဲ့ April 19ရက်နေ့ဒီကနေ့မှာစတင်အသက်ဝင်မှာဖြစ်ပြီးလက်ဆက်တွဲအမိန့်တစုံတရာမထုတ်ပြန်မချင်းနေ့စဉ်ဒီအမိန့်ကြေညာချက်အတိုင်းလိုက်နာဆောင်ရွက်ရမယ်လို့ဆိုပါတယ်။ကျွန်းချက်အနေနဲ့ကုန်စည်စီးဆင်းမှုအတွက်တွားရောက်နေရတဲ့ရင်းနဲ့လူပုဂ္ဂိုလ်တွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်နဲ့အညီသတ်မှတ်ထားတဲ့နေရာတွေမှာလိုင်းညွန့်ချက်နဲ့အညီဆောင်ရွက်ခွင့်ရှိမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။များပြည်သူတွေအနေနဲ့ဒီကိစ္စမှာမဖြစ်မနေအပြင်ထွက်ရမယ်ဆိုရင်အင်တော်စုတစုမှာတယောက်နှုံးနဲ့နှာခေါင်းဆီးတက်ပြီးထွက်ခွင့်ရှိမှာဖြစ်ပါတယ်။ဒါပြင်ဈေးမှာဈေးရောက်တဲ့သူတွေအနေနဲ့လည်းနှာခေါင်းဆီးတွေတက်ကြရမယ်လို့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကလည်း COVID-19 ရောဂါကူးစက်ပြန့်မှုကိုဟန်တာတဲ့အနေနဲ့မဖြစ်မနေအလုပ်အသွားလာလုပ်ရတာခွင့်ပြုချက်ရကုန်တိုင်းတွေမှာဈေးရောင်းဈေးဝယ်လုပ်တာခွင့်ပြုချက်ရကုန်စည်အတက်ပို့လုပ်တာနဲ့ကျန်းမာရေးနာရေးစတဲ့အဖြစ်မနေအရေးပေါ်အကြောင်းအရာတွေကလွဲလို့ကျန်းမာရေးကိစ္စတွေမှာလူ၅ယောက်ဒါမှမဟုတ်၅ယောက်ထက်ပိုပြီးစုဝေးမှုမလုပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ဒီညွှန်ကြားချက်အတိုင်းမလိုက်နိုင်တော့ကုသရောဂါမြာကာကွယ်နေရေးဥပဒေနဲ့အရေးယူသွားမယ်လို့လည်းထုတ်ပြန်ကြမှာတတိပေးထားပါရယ်။ဒီမနက်ကမှ April 16ရက်ကျတာပရိနေမနပိုင်းတီတက်ခွဲ TPC ရရောဂါကုသသူ85ဦးနဲ့တည်ဆုံးသူ4ဦးရှိကြောင်းထုတ်ပြန်ထားပါရယ်ခင်ဗျ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်ဝန်ကြီးချုပ်ရှင်ဇိုအာဘေကကျတာပရိနေကတနင်္ဂနွေအတိုင်းတာနဲ့အရေးပေါ်အခြေအနေထိုးချက်ချမှတ်လိုက်ပါတယ်။ကာယောဂါကြောင့်ကြာဆင်းနေတဲ့စီးပွားရေးကိုကြာကံပေးဖို့အစိုးရအနေနဲ့အားလုံးကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးကြုံရတဲ့တိုကျိုနဲ့တခြားခရိုင်6ခုမှာဧပြီ9ရက်ကဆက်လို့အရေးပေါ်အခြေအနေကြေညာထားခဲ့တာပါ။ဒီဒေသတွေမှာမဖြစ်မနေစီးပွားရေးလုပ်ငန်းတွေကလွဲလို့တရက်သွားလာလှုပ်ရှားမှုတွေအားလုံးကိုပိတ်ထားခဲ့တာပါ။အခုထုတ်ပြန်တဲ့အရေးပေါ်အခြေအနေအရဘလို့အပဲအိပ်ပြမထွက်ရအမိန့်ကိုဧပြီ9ရက်ကစပြီးမေလ6ရက်ထိတက်မှတ်လိုက်ပြီးစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ဖို့တိုက်တွန်းထားပါတယ်။ဂျပန်နိုင်ငံမှာမေလအစောပိုင်းကာလဟာ Golden Week လို့ခေါ်တဲ့နှစ်စဉ်အားလိုက်ရရာသီအစဖြစ်ပြီးဂျပန်ပြည်သူတွေအများပြားနေရပြန်တာဒါမှမဟုတ်ပြည်ပကိုအားလိုက်ရခီးထွက်တာတွေလုပ်လို့ရှိပါတယ်။ဒီကာလတွင်အသွားအလာတွေကိုရှော့ချလိုတဲ့အတွက်ဝန်ကြီးချုပ်ကကုလအိပ်ပြမထွက်ရမိန့်ကိုတိုးပြလိုက်သလိုတနင်္ဂနွေလုံးအရေးပေါ်အခြေအနေတက်မှတ်လိုက်တာလည်းဖြစ်ပါဂျပန်နိုင်ငံမှာကျတာပရိနေအထိကိုရိုနာဗိုင်းရပ်စ်ကူးစက်သူ9000ကျော်ရှိပြီးသေဆုံးသူ100နီးပါးရှိပါတယ်။တရုတ်နိုင်ငံအင်အားတိုးချဲ့နေတာကိုတုံ့ပြန်ကာကွယ်ရတဲ့အနေနဲ့ Indo-Pacific Deterrence Initiative လို့ခေါ်တဲ့ Indo-Pacific ဒေသတွင်အန္တရာယ်ဟန်တာရေးအစီအစဉ်ကိုစတင်ဖို့အဆိုပြုမယ်လို့ American Olive Dollar နဲ့ကိုင်အဖွဲ့များဆိုင်ရာကော်မတီဝင်အမတ်တဦးကပြောပါတယ်။ဒီစီစဉ်ဟာ2014ခုနှစ်ကရုရှားနိုင်ငံရဲ့ရန်ကုန်ကာကွယ်တုံ့ပြန်မှုချမှတ်ခဲ့တဲ့ European Deterrence Initiative ဥရောပဒေသတွင်းအန္တရာယ်ဟန်တာရဲ့အစီအစဉ်နဲ့လည်းပုံစံတူပါတယ်။ Indo-Pacific ဒေသအတွင်းအန္တရာယ်ဟန်တာရဲ့အစီအစဉ်အတွက်လာမယ့်နှစ်မှာ American Dollar 6 billion သုံးစွဲသွားမယ်လို့ဥပဒေပူးခြင်းကိုအဆိုပြုထားသူ Outlet Republican ကိုလည်း Mac Thornberry ကပြောပါတယ်။ဒေါ်လာ6 billion သုံးစွဲတဲ့အစီအစဉ်မှာဒုတိယကာကွယ်ရေးစနစ်ထောက်လိုင်းရေးလုပ်ငန်းကာကွယ်ရေးပစ္စည်းနဲ့တက်ရွှေ့ပြောင်းတဲ့ကိစ္စမဟာမိတ်နဲ့မိဖက်နိုင်ငံတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ကိစ္စတွေနဲ့လက်ချက်တင်တန်းပေးရေးကိစ္စတွေပေါ်မှာဖြစ်ပါတယ်ဒီလုပ်ငန်းတွေအားလုံးကအစ်စ်တွေမဟုတ်ပေမဲ့မူဝါဒတစ်ခုနဲ့အောက်ကိုသွတ်သွင်းလိုက်ရင်ကျုပ်နိုင်ငံရဲ့ရန်ကုန်တာစီဆုံးဖြတ်ချက်တွေချမှတ်ရမှာပုံပြီးကောင်းမွန်လာလိမ့်မယ်လို့လည်းအောက်လွတ်တော်မှသံဘယ်ရီကသူ့ရဲ့ကြေညာချက်ထဲဖော်ပြထားပါတယ်ဒီသတင်းပတ်ထဲအိန္ဒိယနိုင်ငံကတင်ပို့တဲ့စံစည်းနှုန်းရှင်းလာအတွေ့အပြည့်ဆုံးဈေးတက်သွားခဲ့ပါတယ်။အိမ်ပြန်မထွက်ရအမိတ်တရိပ်သုံးပတ်ကြာကာလပြီးတဲ့နောက်ပိုင်းကုန်တယ်တွေကစာချုပ်အစ်ချုပ်ဆိုတာတွေပြန်လုပ်လာကြတဲ့အတွက်အခုလိုဈေးတက်လာတာပါ။အိန္ဒိယရဲ့စံချိုး900ကျပ်ပါစန္ဒတန်ကိုဒီသတင်းပတ်မှာအမေရိကန်ဒေါ်လာ395ကနေ380အထိပေါက်ဈေးရှိခဲ့တာပါ။ဒါဟာမနစ်ဩဂုတ်လကလေးကစလို့အပြည့်ဆုံးပေါက်ဈေးဖြစ်တယ်လို့ပြီးခဲ့တဲ့လကဈေးထက်လည်းတိတိတသာမြင့်တက်ခဲ့တာပါ။အိန္ဒိယစံကိုဝယ်လိုအားရှိပေမဲ့ကာယောဂါကြောင့် အိမ်ကြီးမထွက်ကြရတဲ့အတွက်အကန့်အသတ်နဲ့ပဲတင်ပို့နိုင်တယ်လို့ကကင်ဒါမျိုးကစံကုန်တဲ့သူကပြောပါရယ်ခင်ဗျာ။တောက်ချနေမနေပဲနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ COVID-19 ကူးစက်ခံရပြီးနောက်ပြန်လေကျန်းမာလာသူတွေရဲ့သွေးရည်ကြီးကိုသုံးပြီးယောဂပြင်းထန်သူတွေကိုအမေရိကန်ဆေးရုံတွေမှာစမ်းသပ်ကုသပေးနေတဲ့အကြောင်း Writers သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးနောက်ပြန်လေတက်တာလာသူတွေရဲ့သွေးရည်ကြီးကိုရယူပြီးယောဂပြင်းထန်သူတွေစိုးရိမ်စရာအဆင့်ထိရောက်နေသူတွေကိုစမ်းသပ်ကုသပေးတာမှာဘေးရွယ်ဆိုးကျတော့မတွေ့ရသေးဘူးလို့စမ်းသပ်ကုသမှုကိုဦးဆောင်နေသူတွေကပြောပါတယ်။နယူးယောက်မောက်ဆိုင်နိုင်မက်ဒီကယ်စင်တာကသွေးရည်ကြီးပြည့်စည်ဆရာအစီအစဉ်ကိုဦးဆောင်တဲ့ဒေါက်တာအင်ညာဝင်းဘတ်ကတော့လက်ရှိကုသပေးနေတဲ့အခြေအနေကိုပြောပြပါတယ်
။ So we are only treating patients with this
COVID-19 ကူးစက်ခံထားပြီးနောက်ယောဂပြင်းထန်သူတွေကိုပဲဒီနည်းလမ်းနဲ့ကုသပေးနေတာပါ။ယောဂပြင်းထန်နေသူဒါမှမဟုတ်စိုးရိမ်စရာအဆင့်ရောက်နေသူတွေဖြစ်ရမှာဖြစ်ပြီးဆေးရုံမှာပဲနေရမှာပါ။ဒီကုထုံးနဲ့ပတ်သက်ပြီးပူပြီးနားလည်ဖို့လိုအပ်နေစေဖြစ်တဲ့ဒီချိန်မှာတော့ယောဂသိပ်မပြင်းထန်သေးတဲ့သူတွေနဲ့တခြားသူတွေကိုကုပေးဖို့တော့မထောက်ခံဘူးလို့ပြောသွားတာပါ။အမေရိကန်ပြည်ထောင်စုအတွင်းကဆေးရုံနှစ်ခုမှာမလကွန်ပိုင်းကဆက်လို့ COVID-19 လူနာတွေကိုပြန်လည်ကျန်းမာလာသူတွေရဲ့သွေးရည်ကြီးနဲ့စတင်ကုသပေးနေတာဖြစ်ပါတယ်။နယူးယောက်ကဟျူစတန်မက်ဒရစ်နဲ့မောင့်ဆိုင်နိုင်မက်ဒီကယ်စင်တာတို့မှာဖြစ်ပါတယ်။မောင့်ဆိုင်နိုင်မက်ဒီကယ်စင်တာကဒီစီဇန်ကိုဦးဆောင်နေတဲ့ဒေါက်တာအင်ညာဝင်းဘတ်ကတော့စနစ်တကျစောင့်ကြည့်နေသေးပါလို့ပြောပါတယ်။
About 35 patients have received plasma at Mount Sinai.
Mount Sinai ဆေးရုံမှာလူနာ35ဦးလောက်ကသွေးရည်ကြီးကုတုံးနဲ့ကုသပေးနေပြီးတိုးတက်မှုကိုဗျူးဒီဇိုင်းလေ့လာနေပါတယ်။ဒီကရတဲ့အချက်လက်တွေကိုအသေးအချာလေ့လာသုံးသပ်ပြီးလာမယ့်သတင်းနှစ်ပတ်လောက်မှာပြောပြနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါ။ပြန်လေကျမ်းမာလာသူထံကသွေးရည်ကြီးနဲ့ကုသတဲ့လုပ်ငန်းစဉ်ကတော့တနါယီခွဲလောက်အချိန်ယူရပါတယ်။အလူရှင်တူထံကရတဲ့သွေးရည်ကြီးကိုလူနာ3ယောက်4ယောက်လောက်အထိကုနိုင်ပါတယ်။အမေရိကန်ပြည်တော်စုတွင် COVID-19 ရောဂါကနေပြန်လေတက်တာကောင်းမွန်လာသူတွေရဲ့သွေးရည်ကြီးကိုအသုံးပြုတဲ့ကုလုံးဆိုင်ရာစီမံကိန်းမှာဥဆောင်သူနောက်တစ်ဦးဖြစ်တဲ့ John Hopkins Bloomberg အများပြည်သူကျန်းမာရေးဆိုင်ရာကျောင်းရဲ့ Molecular Microbiology နဲ့ Immunology ဆိုင်ရာဌာနအကြီးအကဲဒေါက်တာအာတူရိုကာဆာဒီဘောကကုထုံးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။ So it's very simple. People who recover half in
ပြန်လေကျန်းမာလာသူတွေရဲ့သွေးထဲမှာဗိုင်းရပ်စ်ကိုတိုက်ဖြတ်တိုင်းနဲ့ပရိပစ္စည်းတွေရှိပါလေတဲ့သွေးရည်ကြီးဆိုတာကသွေးထဲကအနီးရောင် cell ဖုတ်တဲ့အရင်းဖြစ်ပါတယ်တဲ့သွေးရည်ကြီးလှူတဲ့သူရှိရင်တော့အဲ့ဒီသွေးရည်ကြီးကိုတခြားကူးစက်ခံထားရသူကိုပဲဖြစ်ဖြစ်ဒါမှမဟုတ်လေကူးစက်မခံရရေးကာကွယ်တဲ့အရင်းနဲ့ပဲဖြစ်ဖြစ်သုံးနိုင်ပါတယ်လို့ပြောသွားတာပါအမေရိကန်မှာအခု COVID-19 ကပြန်လည်ကျန်းမာလာသူတွေထံကသွေးရည်ကြီးကိုအသုံးပြုပြီးစမ်းသပ်ကုသမှုမှာတော့အခုအချိန်ထိဘေးတဲ့ဆိုးကျိုးမတွေ့ရသေးကြောင်းကုထုံးသစ်တစ်ခုကိုစတာမှာဒီအချက်ကလည်းအလွန်ပဲအရေးကြီးကြောင်းလာမယ့်သတင်းပတ်တည်းအတွင်းမှာတော့သွေးရည်ကုထုံးလေ့လာမှုကနေအချက်လက်သစ်တွေထွက်ပေါ်လာနိုင်တယ်လို့လည်းလက်တွေ့စမ်းသပ်နေတဲ့ဒေါက်တာအင်ညာဝင်းဘတ်ကပြောပါတယ်ရှင်ကျမတင်ကြီးထိုက်ပါ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ရဲ့ကျန်းမာရေးဝန်ဆောင်မှုစနစ်ပြိုပြက်လွနီးဖြစ်နေတဲ့အခုလိုကာလမျိုးမှာအရေးပေါ်ကုသရေးအတွက်ပြည်내သီးသီးအနေနဲ့ဆေးဘက်ဝန်ထမ်းတွေကိုခေါ်ယူနေပါတယ်။ရွှေ့ပြောင်းဝင်ရောက်လာတဲ့ဆရာဝန်အများပြားကတော့အမေရိကန်ကပြည်ဝင်ခွင့်ဗီဇာပိတ်သိမ်ကန့်သတ်ထားတာဟာသူတို့ဘယ်လိုကူညီနိုင်မလဲဆိုတဲ့အပေါ်အတားအဆီးဖြစ်နေတယ်လို့ပြောကြပါတယ်။ဒီကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာ VOA သတင်းတောက်အလီနီဘာရော့စ်ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ဆေးရုံတွေမှာ COVID-19 လူနာတွေနဲ့ပြည်နေတဲ့အချိန်အမေရိကန်ထဲမှာရှိနေတဲ့နိုင်ငံခြားသားဆရာဝန်တွေကကုသပေးဖို့အဆင်သင့်ရှိနေကြပေမဲ့ဗီဇာကန့်သတ်ချက်တွေကြောင့်အခက်တွေ့နေတယ်လို့ပြောကြပါတယ်။ဒေါက်တာယာမာခရစ္စနာယာလမန်ချီလီကထွေထွေသမားတော်တယောက်ပါ။သူက
I'm on a H1B visa. So that means it's a work visa and I'm authorized to work.
ကျွန်တော်ကအထူးလှုပ်လှုပ်ခွင့်ဗီဇာ H1B နဲ့ပါဒီဗီဇာကခွင့်ပြုထားတဲ့စေယုံနဲ့အလောက်ကလွဲလို့တခြားဘယ်နေရာမှမှသွားပြီးတော့အလုပ်လုပ်ခွင့်မရှိပါဘူးလို့ပြောပါတယ်။ဒေါက်တာယယ်လမန်ချီလီက West Virginia ပြည်နယ်လိုကန်မြို့မှာယာယီဗီဇာနဲ့အလုပ်လုပ်နေတာပါ။သူက15ရက်ဇက်တိုက်လှုပ်လှုပ်ရပြီး10ရက်နားခွင့်ရပါတယ
်။ We are here US trained professionals that are
အမေရိကန်မှာကောင်းကောင်းပညာသင်ထားတဲ့ဈေးဝင်တန်းတွေဖြစ်ပေမဲ့အခုလိုအခက်ကြုံနေတဲ့ကာလမှာကျွန်တော်တို့ကကူညီခွင့်မရဘူးဖြစ်နေတယ်လို့ဒေါက်တာယလမန်ချီလီကပြောပါတယ်။အခုလိုယာယီလှုပ်လှုပ်ခွင့်ဗီဇာနဲ့လာရောက်သူတွေဟာဗီဇာပြောင်းလျှောက်ပြီးမှသာအလုပ်ပြောင်းလုပ်လို့ရတာပါ။ဒါပေမဲ့ဗီဇာကိုပြောင်းလဲလုပ်ပေးဖို့ဆုံးဖြတ်ပေးမယ်။အမေရိကန်နိုင်ငံသားရေးရာနဲ့လူဝင်မှုကြီးကြပ်ရေးဌာနကအခုကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့ကာလအတွင်းလုပ်ငန်းတွေအလုံးရပ်ထားပါတယ်။ပြည်ပဆရာဝန်တွေအတွက်သတ်မှတ်ထားတဲ့ယာရုနဲ့တာဝန်အတိုင်းနိုင်ငံသားကစီးပညာဘွဲ့ရာတွေအတွက်ပညာရေးအစီအစဉ်အတိုင်းသာတင်းတင်းကြပ်ကြပ်ပြဋ္ဌာန်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးဥပဒေအကျိုးဆောင် Greg Sickkind ကပြောပါတယ
်။ What are rules as far as where doctors are allowed to work?How many hours they can work
ဘယ်မှာပဲအလုပ်လုပ်ရမယ်ဘယ်နှစ်နာရီပဲလုပ်ရမယ်ဆိုတဲ့ကန့်သတ်ဥပဒေတွေအများကြီးရှိပါတယ်ဒါတွေအားလုံးကိုလည်းနိုင်ငံသားရေးရာဌာနနဲ့ ECFMG ပြည်ပစေတိတ်ပံဘွဲ့ဆိုင်ရာပညာရေးအဖွဲ့ကအတည်ပြုပေးမှရပါတယ်သူတို့ဘာပဲလုပ်ချင်လုပ်ချင်အတည်ပြုချက်ရမှသာလုပ်ခွင့်ရပါတယ်လို့သူကပြောပါတယ်တစ်ချိန်တည်းမှာနိုင်ငံသားရေးဌာနကလည်းအမေရိကန်နိုင်ငံမှာအလုပ်လုပ်ချင်တဲ့စီဝင်တန်းတွေအနေနဲ့သက်ဆိုင်ရာအနည်းဆုံးအမေရိကန်တန်ယုံဒါမှမဟုတ်ကောင်စီဝင်ယုံတွေကိုဆက်သွယ်ပြီးဗီဇာလျှောက်နိုင်တဲ့အကြောင်းကြေညာချက်ထုတ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးဌာနက VOA ကိုပေးတဲ့ email မှာတော့လျှောက်ထားသူတယောက်ချင်းစီလိုက်စစ်စစ်ဆောင်ရွက်သွားမယ်အကြောင်းဖော်ပြထားပါတယ်။တခြားရွှေပြောင်းအလုပ်သမားတွေလိုပဲအမေရိကန်နိုင်ငံထဲမှာရောက်နေပြီးသားဆရာဝန်တွေဟာလည်းလူဝင်မှုကြီးကြပ်ရေးယုံတွေပိတ်ထားတော့ဗီဇာတက်တန်းကုန်သွားရင်အလုပ်လုပ်ခွင့်မရတော့မှကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒေါက်တာစင်တာနူစင်ကအဆုပ်အသက်ရှူလမ်းကြောင်းနဲ့အရေးပေါ်စောင့်ရှောက်ရေးဆိုင်ရာအထူးကူတယောက်ပါ။သူက
I'm also worried about my visa paperwork at the same time.
ကျွန်တော်မကုန်ခင်မှာဗီဇာကိစ္စလုံးစရာရှိတာမို့လို့ဒီကိစ္စကိုစိတ်ပူနေရပါတယ်လို့ပြောပါတယ်။ဒေါက်တာစင်က West Virginia ပြည်နယ်အတွင်း COVID-19 ရောဂါကူးစက်စောင့်ရှောက်ရေးမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့သူလည်းဖြစ်ပါတယ
်။ One of the ways of resolving this could be
ဒီနိုင်ငံမှာအခုဆရာဝန်တွေအလွန်အမင်းလိုအပ်နေတာဆိုတော့ဆရာဝန်တွေကိုအလုပ်လုပ်ခွင့်ပေးဖို့ဒါမှမဟုတ်ရင်လည်းဆရာဝန်တွေအတွက်တခြားအလုပ်တွေနဲ့မတူတဲ့ဗီဇာမျိုးစားခွင့်ပြုပေးတာမျိုးနဲ့ဗီဇာကန့်သတ်ချက်တွေပယ်ဖျက်နိုင်မယ့်နည်းလမ်းတစ်ခုခုရှိကောင်းရှိပါလိမ့်မယ်လို့ပြောပါတယ်။အခုလိုကူးစက်ယောဂကပ်ပြီးစိုက်နေတဲ့အချိန်မှာအလုပ်လုပ်ခွင့်အစီအစဉ်နဲ့ပတ်သက်လို့ရွေးချယ်စရာနည်းလမ်းတစ်ခုခုတော့သတ်မှတ်ပေးမှာဖြစ်တဲ့အကြောင်း USCIS ရဲ့ပြောခွင့်ရက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပေးထားပါရဲ့ရှင်။ကျွန်မခွာညိုပါ
။ရခိုင်နောက်ပိုင်းမြို့နယ်ရဲ့ AD လက်ဆန်ပိုင်းကလေးကမိမိရှိတဲ့ရှင်တွေကိုပြောပြမှာပါ။ရခိုင်နောက်ပိုင်းကရသေးတော်ဘူးတီတော်နဲ့မောင်တော်မြို့နယ်တို့မှာပြီးခဲ့တဲ့ April အစောပိုင်းလောက်ကတိုက်ပွဲတွေကြောင့်ဓာတ်ကျိုးတွေပြတ်တောက်ခဲ့တာကြောင့်လျှက်စမီပြတ်တောက်နေခဲ့တာပါ။လျှက်စစ်ဌာနကပြင်ပေးမယ်လို့ပြောပေမယ့်အခုရှင်တီမိမိရသေးဘူးလို့ရသေးတော်မြို့နယ်မျိုးသားလွှတ်တော်မှဥခင်မောင်လာကပြောပါတယ်
။ပုံလင်းချင်းမြို့နယ်အတွင်းမှာအဲ့ဒီဆက်ကြရွာနဲ့မနီမိုးဝေးမှာဟိုတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်။အဲ့ဒီမှာကျိုးတွေမိန့်ကြိုက်တွေထိခိုက်သွားတယ်လို့ပုံမင်းမျိုးနဲ့ဆရာစိတ်ဌာနကပြောတယ်သူတို့ပြင်မို့တော့ကြိုးစားနေတယ်ဒါပေမဲ့တိုက်ပွဲစားလေးနေစဉ်ကလေးဖြစ်နေတော့အဆင်မပြေသေးဘူးတိုက်ပွဲရဲနာသွားတဲ့အခါသူတို့ကြိုးစားပြီးပြင်ပေးနေတော့
ဒူတီတောင်မြို့နယ်မှာလည်းအင်တာနက်လိုင်းဖြတ်တောက်ထားတဲ့အချိန်လျှက်စမီးပါပြတ်တောက်နေတာကြောင့်အခုလက်ရှိကူးစက်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းရှင်းလင်းရယူဖို့ခက်ခဲနေကြတယ်လို့ဒူတီတောင်ဒေသခံတဦးဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ
်။မင်းပြတ်တော့ကျွန်တော်တို့စင်းငါးလောက်ရှိနေတယ်အဲ့ဒီစီကိုမင်းဆရာတော့ကျွန်တော်တို့ကြားတာကလမ်းနဲ့ကြည့်တာတော့ပဲပါမယ်အဲ့လိုမျိုးပြောကြအောင်သူတို့အကြောင်းပြန်တာကျွန်တော်လည်းဒီတော်ဝင်အစွမ်းကတင်ဝင်တောင်းကြတာမျိုးတော့မဟုတ်ဘူးကျွန်တော်တို့ကဒီမင်းကဘာကြောင့်မလာဘူးဘာကြောင့်မလာဆိုတာတော်ဝင်အကြောင်းပြတော့ဒီလိုတောင်းကြတာမရှိဘူးမင်းများတော့ကျွန်တော်ချီဝီရီကြီးလို့မရဘူးကျွန်တော်တို့ဒီအဓိကကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပြင်းနေတဲ့အခြေအနေကိုကျွန်တော်တို့တကယ်ဒီကျွန်တော်ကအော်တီဗီမှာလာတဲ့ဗီဒီယိုကျွန်တော်တို့ကြည့်နေတာပေါ့တော့မင်းကြည့်တော့မင်းကြည့်တော့ဗီဒီယိုလေးအမောင်ချခင်များတို့ကြည့်ပါဦ
းလက်ရှိချိန်မှာလျှက်စမီပြတ်တောက်နေတာကြောင့်ဒေသခံတွေအနေနဲ့ဖျောင်းတယ်မီးကိုအသုံးပြုပြီးတော့နေထိုင်ရတယ်လို့ကိုဝင်းနိုင်ကပြောပါတယ
်အဲဘယ်လိုလုပ်ခံရလဲဆိုတော့ကျွန်တော်တို့ဒီဖျောင်းတယ်တောက်နေနောက်ပြီးတော့တဲနိုင်တဲ့လူတွေကတော့ကွန်မန့်ချနိုင်ကုန်တုံးနေပေါ့
မတင်နိုင်လူကမတင်နိုင်လူတွေရတော့ဒီကျွန်တော်တို့အနေအားဖြည့်ဖြည့်တော့ကျွန်တော်တို့မင်းရင်တွေကိုပို့ပြီးဆွေးနွေးရတယ်ကျွန်တော်တို့ကဒီမင်းရင်တွေပို့ဆွေးနွေးရတော့ဒီဖြောက်ရတယ်တောင်းတယ်အဲအဲ့လိုမျိုးအစီအစဉ်ရှိကျွန်တော်တို့ကတော့
ရသေးတော်ဘူးတီတော်နဲ့မောင်တော်မျိုးနွယ်တွေကိုဆက်သစ်ထားတဲ့လေယာဉ်စစ်ကြိုးတွေကိုပြန်ဆက်ဖို့အတွက်အဲ့ဒီဒေသမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတာကြောင့်တာဝန်ရှိသူတွေအနေနဲ့တော်ရောက်လွတ်ဆောင်ဖို့ခက်ခဲနေတယ်လို့မာဒန်လိုင်းတာဝန်ခံဦးတင်ရွှေကပြောပါတယ
်။ပြည်ကြီးကအဲ့ဒါဒီမှာကောလို့မရဘူး။ဟိုမှာဆက်တိုက်ဖြစ်ကြတယ်လို့ဟိုမှာဆက်ဆွေးနွေးနေနေဖြစ်နေတယ်။အဲ့ဒါတိုက်ပွဲတွေကပြင်းနေတော့တော်လည်းပြင်းနေရအောင်
ရခိုင်နောက်ပိုင်းကလက်ရှိလေယာဉ်စမီးပြတ်တောက်နေတဲ့ရသေးတောင်ဘူးတီတောင်မောင်တော်အပါဝင်မြို့နယ်ရှိခုလောက်ကိုအင်တာနက်လိုင်းတွေလေးဖြတ်တောက်ထားတာကြောင့်ဒေသခံပြည်သူတွေအနေနဲ့ခက်ခဲမျိုးစုံနဲ့ကြုံတွေ့နေရတယ်လို့သတင်းရှက်လက်တွေရယူဖို့လေခက်ခဲနေကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Gruselabi ကဘာမီဒီယာရဲ့မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မှာပြထုတ်လို့ပြောပြလိုပါတယ်။ကျွန်တော်ကတော့ကျော်စံသားပါ။မြန်မာနိုင်ငံနဲ့နယ်လွန်ဒေသတွေအတွက် COVID-19 အခြေအနေအရေးကြီးတဲ့ဒီကလဆွဲကောင်းစဉ်နဲ့Elliot Brennan ရေးတဲ့ဆောင်းပါးကို The Interpreter မှာဖတ်ရပါတယ်။ပြီးကြတဲ့လကထိုင်းဘက်ကနေဆက်ကိုပြလိုက်တော့ပြန်လာတဲ့မြန်မာအများအပြားဟာမြဝတီနေဆက်မှာပြိမိနေပြီးကွာရန်တင်းလုပ်ထားပြီးမဲ့ထိရောက်မှုရှိပါမလားဆိုတာမေးစရာစွန့်စရာဖြစ်နေတယ်လို့စာရေးပါတယ်။ကူးစက်မှုဖေးဆုံးမှုစီးရင်တွေထုတ်ပြန်နေသလိုမဆူလိုက်ရပဲကူးစက်ပြန့်နှံ့မှုတွေလည်းရှိနေနိုင်ပါတယ်တဲ့။မြန်မာနိုင်ငံကျန်းမာရေးနဲ့အာဇာဝန်ကြီးဌာနဟာကူးစက်ရောဂါတွေကိုကင်တွယ်နိုင်စွမ်းမကြသေးမီမြစ်တွေတင်စီးကြီးသာသာတိုးတက်လာသည်အရှိတအဟာ7နိုင်ငံအနက်နံပါတ်9မှာရောက်ရှိနေတဲ့ဆိုပေမဲ့အခုဖြစ်နေတဲ့ COVID-19 ကာယရောဂါအတွက်တော့အခက်အခဲရှိနေနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာနှလုံးသွေးကြောဆိုင်ရာယောဂါအသက်ရှူလမ်းကြောင်းဆိုင်ရာယောဂါဆီဂျိုယောဂါဖြစ်ပေါ်တဲ့လူတွေကလည်းမြင့်မားနေပြီးအသက်25နှစ်နဲ့64နှစ်ကြားအရွယ်တွေမှာဖိလိတောက်တဲ့လူကလည်းလေးလက်သုံးသပ်မှ800ခန့်လို့ရှိနေတဲ့ဒီယောဂါဂျန်ကိုအပြည့်အစုံခံစားရမယ့်လက္ခဏာပြသနေတယ်လို့လည်းထောက်ပြပါတယ်သင်းနေကြည့်တဲ့ IDB call ဒေသတွင်းနေရစွန့်ခွာရသူတွေကိုထားလိုက်အောင်လူတွေအားလုံးရဲ့58ရာခိုင်နှုန်းတော့ဟာမြန်မာနိုင်ငံမှာ poverty line လို့ခေါ်တဲ့ CN number မှုအညွန်ကိန်းအောက်မှာဒါမှမဟုတ်ဒီအညွန်ကိန်းနီးပါးဖြစ်နေတယ်ရောကျန်းမာရေးစနစ်နဲ့တခြားကိစ္စတွေကိုထပ်မတွက်ခင်မှာတင်ဒီအခြေအနေဟာစွန့်ရင်စရာဖြစ်နေပြီလို့သိရပါတယ်ဒီချိန်မှာဝါဒေသလူတိုင်းရင်းလက်နက်ကိုင်တွေကြီးစိုးတဲ့ဒေသမှာအင်းဂျင်တရုတ်နိုင်ငံရဲ့အကူအညီပုံမကြီးထွားလာနိုင်ပြီးတော့ဒါဟာမြန်မာနိုင်ငံအတွက်စဉ်းစားစရာကိစ္စဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာတကယ်တော့ဝူဟန်အီတလီဒါမှမဟုတ်အမေရိကန်တို့ရဲ့အတွေ့အကြုံမျိုးကိုရှာမှန်မဲ့အလားအလာရှိတယ်လို့တော့ပြောပါတယ်အခုချိန်ထိတော့အစ်တအားနိုင်ငံတွေဟာယောဂါကူးစက်ဖြစ်ပွားမှုတခြားနိုင်ငံတွေရဲ့နယ်ပါးနေပေမဲ့ဒါကလည်းစဉ်းစားစဉ်းစားမှုအလုံးလောက်မလုပ်နိုင်တာဒါမှမဟုတ်ပူအိုက်တဲ့ရာသီဥတုကြောင့်လည်းဖြစ်ကောင်းဖြစ်လိမ့်မယ်လို့ဆိုပါတယ်ဒီပြဿနာကိုကင်တွယ်မှုဟာလိုအပ်တဲ့ပမာဏနဲ့ကပ်ညီဖို့လိုအပ်တာကတော့အမှန်ပါပဲတဲ့ဥရောပနိုင်ငံတွေမှာလုပ်တဲ့ပုံစံမျိုးကျယ်ကျယ်ပြန့်ပြန့်ကြီးလော့ကဒေါင်းလုပ်ချလိုက်ရင်လည်းပဲဒီကနင်းနာစေထန်တယ်လို့ပြောပါတယ်ဘယ်လိုပဲဖြစ်စီမြန်မာနိုင်ငံဟာကမ္ဘာလူဦးရေသုံးပုံတစ်ပုံရှိနေတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်သုံးနိုင်ငံကြားညံ့နေတဲ့အတွက်ဒီရောဂါဖြစ်ပွားကူးစက်မှုထိန်းချုပ်ရေးဟာတနင်္ဂနွေကွက်မကြီးပဲဒေသတစ်ခုလုံးလွှမ်းခြုံပြီးတော့ဘယ်လိုကုဆယ်ရက်ခတ်မှုတွေရှိနေဆိုတာကိုစဉ်းစားလို့ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ထောက်ပြရေးသားထားပါခင်ဗျာကိုရိုနာဗိုင်းရပ်စ်ကုဆယ်ပြန့်နှံ့နေတဲ့မြန်မာစစ်တပ်တိုက်ခိုက်မှုတွေအချိန်မြင့်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဘရန်နာဟိုဇန်နဲ့ကိတ်ဒိုင်မန်တို့ရေးတဲ့ဆောင်းပါးကိုတော့ aljazeera.com မှာဖတ်ရပါတယ်ကိုရိုနာဗိုင်းရပ်စ်ရောပြည်စွန်းရတဲ့သတင်းတွေကမ္ဘာနိုင်ငံတွေကကြားနေရချိန်မြန်မာစစ်တပ်ဟာဒီရောဂါတိုက်ချွေရေးကိုအလေးထားနိုင်အောင်အပြစ်ခတ်ရဆဲဖို့အင်းဒလနကန်အဖွဲ့အစုကတောင်းဆိုတာကိုတော့ဘီမ်ဆိုင်ခုလို့ဆိုပါတယ်။ဆင်းရောင်းတဲ့ချင်းပြည်နယ်မှာတိုက်ခိုက်မှုခွေးချိုးဖောက်မှုတွေဆက်လက်ဖြစ်နေတယ်လို့စီအန်နံပါတ်ရခိုင်နယ်ချင်းပြည်နယ်တွေမှာအေးရခိုင်တပ်ဖွဲ့ပေါ်တပ်မတော်ရဲ့စစ်စီရေးအချိန်မြင့်နေတယ်လို့ပြောပါတယ်။ ဒီပတ်ရည်နေတော့ငါအေးအပါဝင်တိုင်းလက်နက်ကင်အင်အားစုတချို့ကကိုရိုနာဗိုင်းရပ်စ်ကပ်နာကြောင့်လက်ကုံရဲ့အထိတစ်ဖက်သက်ပြစ်ခတ်ရဆဲဖို့ကြီးညာခဲ့ပေမဲ့တမန်တော်ကတော့အေးကိုအကျန့်ဖက်ဖွဲ့ချစ်ကြီးညာပြီးသူတို့ရဲ့အပြစ်ရဆဲရေးဆူပြကြဟာအစိမ့်မှမဟုတ်ဘူးလို့တမန်တော်ပြောခွင့်ရဗမှုချုပ်ဇော်မင်းထွန်းပြောကြောင်းဖော်ပြပါရယ်။အဲဒီပေါ်ကြောင့်ကိုမကျော်မျိုးနယ်ကျ လုပ်နေလို့ပြောပါရယ်အရက်ဖက်ဖွဲ့စည်းရရတော့မြန်မာစစ်တပ်ရဲ့လူရက်တွေဟာကိုရိုနာဗိုင်းရပ်စ်တိုက်ချက်တားဆီးကိုအဟန္တာဖြစ်စေတယ်လို့ပြောကြပါတယ်တကဘာလုံးဒီရောဂါကူးစက်ပြန့်နှံ့မှုအယုံဆိုင်လွတ်ဆောင်နေချင်းမြန်မာနိုင်ငံမှာတော့စစ်တပ်နဲ့အစိုးရဟာတိုင်းရင်းသားတွေပေါ်ပုံမှုနှိကွလာနေတယ်လို့ငင်းကြမ်းရေးတကြွလှူရှားတဲ့တိုင်းရင်းသူကပြောကြောင်းကြေညာထားပါခင်ဗျာ
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတခါတင်ပြမှာကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ပူကပတ်လမ်းကြောင်းအစီအစဉ်အရမြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းတွေအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားတာဖြစ်ပါတယ်
မာဒီမှာအကောင့်ထဲပေါ်မဲ့ပိုးကပတ်လမ်းတွေအကြောင်းနယ်ဇီလန်အခြေစိုက် CNI Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါတယ်တရုတ်မြန်မာလျှက်စစ်တအားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းစေယူပို့ဆောင်ရေးအထူးစီးပွားရေးဇုံနဲ့စက်မှုဇုံစတဲ့နယ်ပယ်လေးခုမှာအကောင့်ထဲပေါ်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဘုကျိုးမှနေပုံကိုပေါ်ပြပါလေမြစ်ဆုံဆယ်စတင်တိဆောက်ချိန်မှာမြမရေအားကြက်စစ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါလေအခုတော့တရုတ်ပြည်မှာရက်စစ်တအားတွေပူရှာနေလို့မြမကဝယ်ယူသုံးဆွဲရမယ့်အခြေအနေရောက်လာပါလေတရုတ်ပြည်မှာရက်စစ်တအားထုတ်လုပ်မှုပူရှာနေပြီးယူနာနဲ့စုချွန်ပြည်နယ်တွေမှာအများဆုံးပူလျမ်းနေပါလေဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနာပြည်နယ်ကရက်စစ်တအားကိုဝယ်ယူသုံးဆွဲနေပါလေမြန်မာကလည်းတရုတ်တောင်ပိုင်းရက်စစ်တအားလိုက် CSG China Southern Power Grid ကနေမီဂါဝတ်1000ဝယ်ယူဖို့သဘောတူထားကြောင်းသိရပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကလျှက်စစ်တအားပေးနေတာကြားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းအထိလျှက်စစ်တအားပေးဖို့နိုင်ဖို့အတွက်ကီလိုဗတ်900တည်ဆောင်နိုင်တဲ့လျှက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်။ဒီနေရာမှာတရုတ်နိုင်ငံပိုင် CSG ကုမ္ပဏီဟာထင်ရှားပါတယ်အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာတန်း8000ဝင်ငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ် CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အသတင်းကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်မူဆယ်ဟိုပုံးလွိုက်ကော်နဲ့ဘကိုးတိုင်းကဖျားကြီးအထိလျှက်စစ်တအားလိုင်းတွေတိစောက်မဲ့သဘောရှိပါတယ်မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့လျှက်စစ်ကြိုးလိုင်းစနစ်နှစ်ခုတိစောက်မဲ့အစီအစဉ်ဖြစ်ပါတယ်အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါလေ။ဒါပေမဲ့ပြည်ပကဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင့်အတန်းလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကျောက်စီရထားလမ်းနဲ့ပါဝင်ပါလေ။ဒေါ်လာတန်းတစ်သောင်းကုန်ကျမဲ့စီမံကိန်းဖြစ်ပါတယ်။တရုတ်နိုင်ငံတရုတ်မီးထားကုမ္ပဏီကဥဆောင်တည်ဆောက်ရမယ်ယထာလန်ဖြစ်ပါတယ်အမှုတန်း3သိန်းနဲ့နိုင်ငံခြားမှာယထာလန်တွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်စက်တင်ဘာလကတော့မူဆယ်မန္တလေးယထာလန်ဆောက်လုပ်ရေးကိုလုံခြုံရေးကြောင့်ရပ်ဆိုင်းလိုက်ကြောင်းမြန်မာဘက်ကကြေညာပါတယ်ရွှေလီကျောက်စီယထာလန်ဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါတယ
်ယူနန်ကကုန်ပစ္စည်းတွေဗမော်ကိုတည်ယူပြီးအယဝရီမြေကြောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်မဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းကြောင်းရေကြောင်းလမ်းလို့ခေါ်ပါတယ်ဒီစီမံကိန်းကိုယူနန်အစိုးရဆွေရဆရန်းဒီမှာဖော်ပြတာများပါပဲမြန်မာဘက်ကတိတ်စိတ်ဝင်စားပုံမရဘူးလို့ဆိုပါတယ် မြန်မာအစိုးရကအထူးစီးပွားရေးဇုံကိုပို့ပြီးစိတ်ဝင်စားနေပါတယ်။ဈေးကွက်စနစ်ကျဉ်သုံးကလေးကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဇုံပေါင်း 2,500 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့အနည်းချင်းသာရှိပါတယ်။ဂျပန်အကူအညီနဲ့တည်ဆောက်တဲ့သီလဝါဇုံကတော့လုပ်ငန်းစနေပါပြီ။ဒဝဲဇုံကတော့လာမယ်ကြာမယ်ဆိုတဲ့သဘောရှိနေပါသေးတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကံပိုက်တီမူဆယ်နဲ့ချင်းရွှေဟော်စတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဇုံ9ခုရှိတယ်လို့ပြောနိုင်မယ်ထင်ပါတယ်
။ယူနန်ထိန်ချုံဘောင်ရှာထိန်ယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနာစက်မှုဇုံတွေအထိဝင်ရောက်ရင်းနှီးပြုနယ်နေကြပါတယ်။နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထိန်ချုံနဲ့လန်ချန်းမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါတယ်။စက်မှုဇုံတည်ဆောက်လို့ဒေသခံတွေနေနာတာမို့ကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဘုကပလန်တဲ့ဟာတရုတ်အရင်းရှင်စနစ်မှာပိုလျာနေတာတွေကိုမြန်မာပြည်ထဲဆွေးဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအနည်းတွေဝင်ရောက်လာနိုင်တာကိုသတိပြုသင့်ပါတယ်။ဒါကြောင့်မို့တရုတ်ဘုကပလန်ကျောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးအချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပေးချရပါလိမ့်မယ်။မြစ်ဆုံဆယ်လူလက်ခံပြီးမှရဆိုင်ဓာမျိုးဟာအမှုဖြစ်ပြီးရော်ကြီးပေးရမယ့်ကိန်းရောက်လာနိုင်ပါတယ်။တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မှတ်မထိုးမီအနုစိတ်ခွဲခြားစိတ်ပြပြီးကောင်းကျိုးဆိုးပစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့COVID-19 ကာလဈေးသွားကုလက်လှရှားခြင်းကာကွယ်ရေးကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးလုံးစတိုးစင်စတိုးလာခြင်းမှာအဓိကအိမ်မာနေခြင်းအတွင်းဈေးသွားတာနဲ့ကုလက်လှရှားတာတွေအတွက်စိုးရိမ်မှုတွေတိုးလာနေပါတယ်။အခုလိုအချိန်မှာအကြောက်မလွန်ကြပဲခပ်ပေါ့ပေါ့လည်းမနေကလှုပ်ရှားရှိတာတွေကိုတတိဝရိယနဲ့ဘလို့စနစ်တကျကာကွယ်လှုပ်ဆောင်နိုင်ပါလေ။ဒီအကြောင်းအမှုဇီဝဗိဒပညာရှင်စစ်တပ်ကတို့တဲ့အမှုဇီဝဗိဒဌာနအငြိမ်းစားဌာနမှုနဲ့လက်ရှိကုန်စည်ပါမောခဒေါက်တာဒေါ်ကြည်ကြည်တင်းကိုကျွန်တော်ဝင်းမြင်ကမေးမြန်းထားပါတယ်။ဟုတ်ကဲ့လူဒီဝဗိဒပညာရှင်ပမောခဒေါက်တာဒေါ်ကြည်ကြည်တင်းခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်တုန်းကပါးစပ်နဲ့နှာခေါင်းစည်းတီမတ်ပေါ့နော်လိုအပ်လာမှုကိုပြောပြီးမှဒီတစ်ပတ်တော့ကျန်ပါရင်မြန်မာနိုင်ငံထဲမှာလည်းဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းကတဖြည်းဖြည်းနဲ့ပိုပိုတိုးလာတာမို့နောက်အရေးပါတဲ့ဒီ home stay ပေါ့နော်အိမ်မှာအဓိကနေရချိန်မှာမဖြစ်မနေဈေးသွားနေရတာနဲ့လိုအပ်ရင်ကျန်းမာရေးအတွက်ပန်းချီသွားလမ်းလျှောက်အားကစားလုပ်တာတွေအတွက်အရေးပါတဲ့ကာကွယ်ရေးအကြောင်းကိုဆက်ပြောမှာပါဆရာမကြီးအဲ့တော့ဒီနေရာမှာနောက်အရေးပါတဲ့ကာကွယ်နည်းတစ်ခုဖြစ်တဲ့ဒီ social distancing ပေါ့နော်တူဦးနဲ့တူကြသုံးပေ၆ပေခွာနေဖို့ကတချို့ဈေးသွားရမှာခက်သလိုဖြစ်နေတာမို့ဘယ်လိုလုပ်တင်တာကိုစပြီးတော့အကြံပေးပါလားဆရာမကြီး၆ပေ
တော့မရဘူးပေါ့နော်ဒီ సూపర్ మార్కెట్ ကြီးတွေပါတယ်ကြတော့လေဟိုသူကအကွက်ကလေးချထားလို့ရတယ်လိုင်းကလေးတွေပေါ့နော်ဟိုအပတ်ချံပေးတဲ့နေရာမှာလေတန်းစီတဲ့ခါမှာသို့တော့ဒီလူလူတို့သွားနေကြတာမန်ဈေးတွေသွားမယ်ဆိုတော့ဒီကကြီးကြီးတို့ဘလို့မှပြောင်းနေကြောက်၆ပေအနည်းဆုံးရှိရမယ်ဆိုတော့မဖြစ်နိုင်တဲ့အတွက်ဟိုအရေးကြီးတာမတ်ပေါ့အခုဆိုရင်တော်တော်များများပြည်သူတွေအသိရှိလာတဲ့အတွက်တချို့ဈေးတွေမှာလေဈေးရောင်းတဲ့ဟိုအမျိုးသမီးတွေအမျိုးသားတွေလည်းဟိုရှိတဲ့ဟာလေးတွေမတ်ဈေးတွေလုတ်ပြီးတော့ကတ်ထားတာတွေ့ရတယ်။လုံးလုံးစီတော့အဝတ်ကလေးနဲ့တော့အုပ်ထားရမယ်။ဈေးရောင်းတဲ့လူကလည်းအဝတ်နဲ့အုပ်ထားရမယ်။သူ့နှာခေါင်းနဲ့ပတ်စံနဲ့ကိုနောက်ရှိတဲ့အိမ်မှာလုပ်ရင်လုပ်မလုပ်ရင်လည်းစီးထားပေါ့။အဲဈေးသွားတဲ့လူကလည်း mask တက်ထားရမယ
်။ဟုတ်ကဲ့ဆရာမ။အဲ့တော့ဈေးသွားတဲ့ခါမှာ mask တက်တာအပြင်ပေါ့နော်။နောက်ထပ်ရော3 Q ဆရာလေးတွေရှိအောင်မလားဆရာမ
။ရှိတာပေါ့နော်။ဘာလို့ဈေးထဲမှာဆိုတော့ဒီခင်းသီးနေတဲ့ဒီဝယ်တာစအသားငါးတွေဝယ်တာစအခုဖြစ်တော့အကုန်လုံးကကြွကြွအင်းနဲ့ခဲပေးပြီးတော့ကိုကဟိုကြွကြွအင်းနဲ့အင်းပြန်ပြီးတော့အဲ့ဒီဟင်းဒီဟင်းရဲ့ဒီအသားတွေငါးတွေခုံလုံးကိုထုတ်ပြီးတဲ့ခါမှာအဲ့ဒီကြွကြွအိတ်တွေကိုဘယ်လိုပြစ်မလဲဆိုတာလည်းအရေးကြီးတယ်ပေါ့နော်အဲ့တော့ဒီကြွကြွအိတ်ပေါ်မှာကရောဂါပိုးရှိနိုင်သလားဆိုတော့လောလောဆယ်တော့ရှိနိုင်တယ်ရှိနိုင်တယ်ဆိုပေမဲ့အခုသိပ္ပံပညာရှင်တွေကပြပြီးပလတ်စတစ်ပေါ်မှာဘလောက်ကြာချာထိဒီကိုရိုနာဗိုင်းရပ်စ်အသက်ရှင်နိုင်တယ်လဲဆိုတော့ကြာလေတော့တဖြည်းဖြည်းနဲ့တဝက်ကျိုးပြီးတော့ပြောက်သွားနိုင်တယ်သူသေးသွားတယ်ပေါ့နော်ဆိုတော့အခုချက်ချင်းနဲ့ငင်းတော့ရှိရဲ့သို့တော့နည်းနည်းကြာလေမှာ yoga ပေါ်ကတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြီးတော့အားမယ်ဆိုကြွကြွအိတ်ဒီပါတွေကိုခဏထားလိုက်ထားလိုက်ပြီးတော့ဟိုပုံမကိုင်းတဲ့အုံပေါ်တော့တခြားလုံးရှယ်ရှိတာလို့ဒေချာလက်တွေဆေးပြီးတော့နောက်ကြာသွားပြီဆိုရင်တော့ဒေချာပြစ်လို့ရတယ်ပြီးတော့လက်ဆေးကောင်းကောင်းလက်ဆေးပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောဈေးဝယ်တာနဲ့ပတ်သက်လို့တကယ်လို့ဒီစူပါမားကတ်တွေသွားလို့ရှင်ရောတွန်းလဲတွေပါတယ်နဲ
့အော်စူပါမားကတ်ကျတော့လေကိုခေတ်ကတော့များများဝယ်မယ်ဆိုရင်တွန်းလဲနဲ့အနေတော်လောက်ဝယ်မယ်ဆိုပလတ်စစ်ချင်းောင်းလေးလည်းရှိတာပေါ့နော်အဲစူပါမားကတ်တွေကတော့ပြောတာပေါ့လေရောက်လာတာနဲ့အပူချိန်တိုင်းနဲ့အကူအညီပြီးတဲ့အခါကျတော့သူတို့ sanitizer လက်ကိုထည့်ပေးတယ်နောက်သူတို့ပြောတာပေါ့နော်စူပါမားကတ်ကြီးကြီးတွေကသူတို့အိတ်တုံးလေးရဲ့လက်ကင်ကိုကိုတက်ဆင်းနဲ့တုပ်ပါတယ်ဘာညာဆိုပေမဲ့လည်းပဲဈေးဝယ်လူကများတော့လေတယောက်ပြီးတယောက်ပြီးကင်သွားတာပါပဲဆိုတော့ကိုကဒါတော့ကင်ရမှာပဲတွန်းရမှာပဲချင်းနှောင်းလေးဆွဲရမှာပဲနောက်တော့ပတ်စံလည်းလည်းပြီးတဲ့အခါမှာဟိုပတ်စံလည်းကင်အဲ့ဒါလည်းပြောပတ်စံဆက်ကူပတ်စံကြီးကလည်းလူတကာကင်ထားတယ်ဆိုတော့အဲ့ဒါဒီလေတိုင်ပြီးတော့ပေးရတာပဲဆိုနောက်ပိုင်းကျတော့အရေးကြီးတာအိမ်ပြန်ရောက်ရင်လက်ကောင်းကောင်းဆေးဖို့
ဟုတ်ကဲ့ဆရာမလက်မဆေးခင်အဓိကတော့ဖို့မျက်နှာအဓိကပြန်မဖို့မိဖို့ပါအ
ော်နောက်တစ်ခုကလက်ဆေးဘူအရေးကြီးတဲ့အပြင်ကိုအဲ့ဒီမဆေးတက်သွားမယ်ပေါ့နော်မဆေးတက်သွားတာတစ်မျိုးပေါင်းတာကကိုယ်လက်နဲ့မျက်နှာမကင်ဘူးကိုယ်နည်းနည်းသတိပေးနေသလိုပဲအရေးကြီးတာကဒီယောဂကူတာကလက်ကသူများယောဂဘူစီရရသွားတဲ့ဟာဒီပစ္စည်းတွေကိုကင်ထားပြီးမှကိုလက်ကမတက်တဲ့အခါမှာအဲ့ဒီမတက်တဲ့လက်နဲ့ဟိုလူတဘာဝပေါ့နော်မျက်နှာလေးကဟိုနိုင်ရားလိုက်စပင်လေးကိုဖယ်လိုက်မျက်နှာကင်မိတဲ့ကေမျက်စိပုတ်မိတဲ့ကေအခုမျက်စိလည်းသတိထားရတယ်ကိုရိုနာဗိုင်းရပ်စ်ဝင်ပေါက်ကပစံနဲ့နှာခေါင်းအပြင်ကိုမျက်စိလည်းပါတယ်မျက်စိလည်းပုတ်လိုက်တယ်သူလည်းဝင်နိုင်
ဟုတ်ကဲ့အဲ့တော့အဓိကတော့ဈေးသွားတဲ့ချိန်မှာကိုမျက်နှာအဓိကပြန်မပုတ်မိဘူးပေါ့နော် mask ကလည်းဒီနေရာမှာမထိမိအောင်ထောက်ကူတော့ပေးနေတာပါဆရာမနော
်ဟုတ်ကဲ့မတန်းတဲ့လက်နဲ့မျက်နှာမကင်မိဘူးမျက်စိတွေပဲမပုတ်မိဘူးအရေးကြီးတယ်
ဟုတ်ကဲ့ဆရာမနောက်အခုလိုအချိန်မှာဆရာမရဲ့အိမ်မှာပဲအဓိကအောင်းနေကြတဲ့ခါကျတော့တစုံတရာပေါ့နော်စိတ်ဖိစီးမှုတွေဖြစ်နိုင်တယ်အဲ့လိုအနေထားမှာဆရာမဒီပန်းချံသွားပြီးတော့လမ်းလျှောက်တာမျိုးအားကစားလုပ်တာမျိုးကတော
့အချို့နိုင်ငံသားတွေမှာတော့လုံးဝလုံးဝလုံးဝ shut down ပေါ့အိမ်မှာပဲနေရမယ်အပါရှယ် shut down လို့ပဲဟိုဈေးဝယ်လို့တော့ရတယ်အပြင်သွားလို့တော့ရတယ်အရေးကြီးဈေးဝယ်လို့ရတယ်ဘာညာဆိုရင်တော့မနေ့တချို့အန်ချန်နဲ့မာလီဂျော့ဂင်းလို့လမ်းလျှောက်တာလို့ရှိတဲ့အချိန်မှာသွားလို့ရပါတယ်သို့တော့တခုဝင်ရှိတာအစုလိုက်အပြုံလိုက်မသွားနဲ့တငယ်ချင်းနဲ့ကြလက်တွဲပြီးသွားမယ်တူတူသွားကြမယ်ဟိုအဲ့ဒါမျိုးတော့မလုပ်ဖိနဲ့တယောက်သေးပဲလမ်းလျှောက်ပါတယောက်သေးပဲပြေးပါဟိုကြိုင်လေအနည်းဆုံး6ပေတော့ကွာမယ်နောက်တယောက်လမ်းလျှောက်လာတွေ့ရင်လည်းသူနဲ့တော့ခတ်ဝဲဝဲရှောင်ပေါ့နော်6ပေလောက်တော့အနည်းဆုံးပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပန်းချံနဲ့ပတ်သက်လို
့အဲ့ပန်းချံသေးသွားလေကနိုင်တော့လေမတ်စတာပေါ့လေဒါပေမဲ့မတ်စကလည်းရှင်းရှင်းပြောရင်ကျတော့အသက်ရှူချက်တယ်အဲ့တော့မနေ့စောစောလူသူကင်းရှင်းတဲ့အချိန်သူများနေလဲခောက်ဝဲဝဲဆိုရင်တော့မတ်စမတက်ခင်းနေလဲပြေးလို့တော့ရတယ်လမ်းလျှောက်လို့ရတယ်ဒါပေမဲ့တိတ်အကြာကြီးတော့လည်းမဟုတ်ပေါ့လူသူတိတ်များတဲ့အနေအထားကိုမတော်နဲ့ပေါ့အဓိကတော့လေပြန်လာရင်လည်းလက်ကောင်းရှိ
ဟုတ်ကဲ့ဆရာမဒီနေ့မှာ hand sanitizer ကိုသုံးဖို့ရောလို့မလားဆရာမအ
ဲ hand sanitizer တော့ဆက်ပြန်နေရေးမရှိတဲ့နေရာမှာသုံးဖို့တော့ကျွန်တော်တစ်ခါကြီးနေရာတိုင်းမှာဒီနေ့ဆက်ပြမရှိဘူးလေဆိုတော့အဲ hand sanitizer လေးတော့ကျွန်မဆိုလေအနေနဲ့ပတ်သက်အဲ့ဒီမှာအမြဲထည့်ဝါးရအပလင်းသေးလေးပေါ့နော်လိုအပ်တဲ့အချိန်မှာကို hand sanitizer နဲ့လုပ်လိုက်တော့စိတ်ကသိချရတယ်ပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပြောဖို့ရှိမှာဆရာမ
အခုဟာကလေကြည့်လိုက်မယ်ဆိုရင်နိုင်ငံခြားပြန်လာတဲ့လူလေပါသလို local transmission ခေါ်တာပေါ့နော်တစ်ချင်းချင်းကူးတာလေးရှိတယ်တချို့ကလေနိုင်ငံခြားပြန်လာတဲ့ရာဇဝင်လုံးဝမရှိဘဲနဲ့ယောဂပိုးတွေ့တာလေးရှိတယ်ဆိုတော့သတိဝရိယတော့ရှိရမယ်အများအားသိကြည့်လဲမကြောက်ပါနဲ့ဒါပေမဲ့သိပြီးတော့လဲမကုန်းချပါနဲ့နောက်ပြီးတော့လုတ်တင်တာတွေလုတ်ပါအဲ့တော့အပြင်သွားပြီဆိုရင်ရှိတဲ့ mask မျိုးတက်ပါပြန်လာတဲ့အခါမှာနောက်ထပ်နိုင်တဲ့နေရာမှာလက်ဆေးပါနောက်တစ်ခုက social distancing ခေါ်တဲ့တယောက်နဲ့တယောက်အနည်းဆုံး6ပေတော့ရှိအောင်လို့နေပါဆိုတော့အဓိကနေပါပဲနော်နောက်ပြီးတော့မှန်မှန်စားမယ်မှန်မှန်အိပ်မယ်ဒီကိုရေးတန့်ရှင်းရေးလုပ်မယ်ဆိုရင်တော့အချို့အချို့ကြောက်စရာတော့မလိုပါဘူးတို့တော့သတိဝရိယတော့အငဲရှိပါစေလို့
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခင်ဗျာ
ဒီ American တန်ကနေမြန်မာနှစ်စန်းတရက်နေ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်မင်္ဂလာနေ့တမတော်ရှင်ဒီအားလုံးတွေ VOE အဖွဲ့သားတွေကနေပြီးတော့နှစ်သစ်ဆုမပူတာကြပါတယ်ရှင်
မင်္ဂလာနေ့တပါခင်ဗျာကျွန်တော်ကြိုက်တဲ့
things can only get better ဆိုတဲ့ Howard Jones ရဲ့သချင်းစာသားလေးကိုပြောပြခြင်းပါတယ်။ကြောက်သလားမေးရင်တော့ကြောက်တာပေါ့။ဒါပေမဲ့အကြောက်တရားနဲ့တုံ့နှောင်ခံမနေနဲ့အားလုံးဖြုတ်ချလွှင့်ပြစ်လိုက်နိုင်ရင် things can only get better အားလုံးဟာကောင်းလာဖို့ပဲရှိပါလေခင်ဗျာ။ရှင်လန်းချမ်းမြေကြပါစေ။ကျွန်တော်တန်းလွင်ထားပါခင်ဗျာ။ကိုမြန်လာခဲ့မေဒီတောင်ပန်များပြန်ကไม่อยากอยากล่ะเมเอเซเจซงเนมเซโซยิสไซเยเรตะเนเนออเมซีไม่อยากอยากล่ะเม
มิงลาเนติဖြစ်ပါစေရှင်ดอตาရှင်များအားလုံးနှစ်သက်မှာစိတ်ချမ်းသာခြင်း၊ကိုယ်ကျန်းမာခြင်းနဲ့အတူအောင်မြင်မှုတွေစတဲ့တဘောပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပေးပါရရှင်။ VUE ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကျွန်မများတစ်ဆင့်အောင်ပါရှင
်။ကဘာမြေငြိမ်းချမ်းပါစေ။လလုံးလာရစုတောင်းနေ။ကဘာမြေမြန်မာနိုင်ငံကမင်္ဂလာနှစ်တစ်အချိန်ကမှကျမတို့လူသားတွေအားလုံးတွေလိုအပ်နေတဲ့စုဖြစ်ပါရဲ့နော်။ကမ္ဘာမြေကိုအကြီးတန်းစေတဲ့တဘာဝဘေးစစ်ဘေးတို့အပြင်တစ်ကမ္ဘာလုံးခုကြုံတွေ့နေရတဲ့ကူးစက်ရောဂါကပ်ဘေးဆိုးကြီးကနေမြေဒေသခွဲခြားမှုမရှိအသားအရောင်ကြားမှာအသက်အရွယ်ခွဲခြားမှုမရှိအားလုံးကိုအင်အားပြင်းပြင်းနဲ့တိုက်ခိုက်နေတာပါ။ဒါကြောင့်ပဲကျမတို့မြန်မာနိုင်ငံမှာလည်းအားလုံးချစ်မြတ်လို့ပြောရွှင်ရတဲ့တကြံရဲ့မြက်အချိန်ခါတို့တော့မစင်နွဲနိုင်မယ့်နဲ့အခုနှစ်တစ်ခုရောက်လာခဲ့ပါပြီနော်။ဒီလိုအခြေအနေရိုးရေကြတဲ့ကအားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပထမအဦးဆုံးဆုတောင်းပေးချင်ပါတယ်။ကျမတို့အားလုံးကြုံတွေ့နေရတဲ့ကပ်ဘေးဆိုးကြီးကိုအမြဲဆုံးကြော်ဖြတ်နိုင်ကြပါစေလို့ဒီနေ့ဆုတောင်းပေးချင်ပါတယ်။အားလုံးလည်းအဆင်ပြေသွားမှာပါ။ဒါကြီးလည်းပြီးသွားတော့မှာပါဆိုတဲ့မျှော်လင့်ချက်တွေနဲ့ကျမတို့နှစ်သစ်ရက်တွေကိုကြော်ဖြတ်ကြရအောင်နော်။
လာနေတဲ့ပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါတောနာရှင်ပေါင်လက်ရှိကြုံတွေ့ရင်ဆိုင်နေရတဲ့ရောဂါဒေါရကပ်ဘေးကနေအ мян ဆုံးလွတ်မြောက်ပြီးနှစ်တစ်မှာချစ်ခင်ရတဲ့မိသားစုဆွေမျိုးမိတ်ဆွေအပေါင်းအသင်းများနဲ့အတူလူသစ်စိတ်သစ်နဲ့ပုံမှန်တိုင်းပျော်ရွှင်စွာနေနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်အားလုံးကျန်းမာပျော်ရွှင်နိုင်ကြပါစေခင်ဗျာ
မင်္ဂလာနှစ်တစ်ပါရှင်ကျွန်မဆုမြတ်မမအခုချိန်မှာတော့အားလုံးကဒီစိုးရိမ်မှုတွေမြေယာမှုတွေနဲ့ကြုံနေကြရတာမှတ်ပါတယ်ဒါမဲ့လေဒီအဆိုးရရအကောင်းလို့မှတ်ယူပြီးတော့အရင်တော့ကဒီအချိန်မရှိခဲ့လို့မဆက်သွယ်နိုင်ခဲ့တဲ့မိသားစုဝင်တို့မိတ်ဆွေတငယ်ချင်းတို့နှုတ်ဆက်စကားပြောမယ်ဆိုလို့ရှိရင်သူတို့အတွက်တည်းမဟုတ်ပါဘူးကို့အတွက်လည်းစိတ်ကြည်နူးစရာဖြစ်မှာပါကျမကိုယ်တိုင်လည်းအခုလိုမျိုးခက်ခဲတဲ့အချိန်မျိုးမှာကို့ရဲ့ဒီမိသားစုတငယ်ချင်းတွေအတွက်ကိုအချိန်ပို့ပြီးတော့ပေးပြစ်ပါရစေအဲ့တော့အဆိုးတွေကင်းသွားတဲ့အချိန်မှာအဆင်သင့်ဖြစ်နေအောင်လို့ကိုယ့်ရဲ့စိတ်ခွန်အားတွေကိုမွေးထားနိုင်ကြပါစေလို့နှစ်သက်ဆုတောင်းပါတယ်ခင
。အခုချိန်မှာချစ်ခင်သူတွေတွေ့ဆုံစုဝေးဝိုင်းဖွဲ့ပြီးတော့ပျော်ပျော်ရွှင်ရွှင်မဆင်နှွှဲလိုက်ရတဲ့နှစ်သက်ကူးကိုရှေးလာနဲ့နှစ်သက်ကူးကြရင်နှစ်ဆတိုးပြီးဆင်နှွှဲနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။မတူတာလေးတွေပေါ့ရှင်။ကျွန်မညီညူလွင်ပါ။ကိုရိုနာကူးစက်ရောဂါကပ်ဘေးကြီးကြောင့်တစ်ခါလုံးအလုပ်တွေ၊ကျောင်းတွေရပ်နာဒါမှမဟုတ်လည်းအသွင်ပြောင်းပြီးတော့ဆက်ပြီးတော့လေပတ်နေကြရလို့အားလုံးအိမ်တွင်းမုံဘဝတွေလည်းရောက်နေကြရပါတယ်နော်။ဒါကလည်းဒီကျန်းမာရေးကပ်ဘေးဆိုးကြီးကြော်ဖြတ်နိုင်ဖို့မဖြစ်မနေလိုက်နိုင်ရမယ့်အခြေအနေလည်းဖြစ်ပါတယ်။ကျမတို့ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေလည်းကိုယ့်နေအိမ်တွေကနေအလုပ်တာဝန်အတီးတီးလုပ်ပြီးတော့ရေဒီယိုအင်တာနက်နဲ့ရုပ်သံလွှင့်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေကြရတာပါ။ဒါကြောင့်မလို့လေကျမတို့မင်္ဂလာနှစ်သစ်ဆိုတာကိုအိမ်ဒီတွေကနေပြောရဲလှမ်းပြီးတော့ဆူတောင်းပေးရတာပါနော်။ကိုရိုနာကပ်ဘေးကြုံနေရတဲ့ကာလာဆိုမှာစိတ်ညစ်စရာသတင်းတွေကိုပဲကျမတို့နေ့စဉ်ရက်ဆက်တင်ဆက်ပေးနေရသလိုဖြစ်နေတာမလို့
နောက်နေ့အတွက်နှစ်သစ်ဆိုတာကိုမျှော်လင့်ချက်တွေနဲ့ကြိုပြီးလွှမ်းကြရပါတယ်
။နှစ်သစ်မင်္ဂလာတာရင်ပင်ပွဲမှာချစ်ချစ်ခင်ပြတဲ့လူကိုကိုလေးလိုက်ရှာဟောတွေ့ပြီဗျာလာလေးနဲ့သူရင်ကစားတာကောင်းလေးမေကောင်ကိုရုံနဲ့သိနေတာ
နောက်နှစ်တွေနောက်နှစ်တွေမှာနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ကြိုဆိုဖို့ဆန္ဒပြုပါရခင်ဗျာ
။ကျွန်မကတော့ခွန်မျိုးပါရှင်။ VOE သောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေ့စေရာနှစ်သစ်ဖြစ်ပါစေ။လောကရန်တရားမှန်သမျှကိုကြံ့ကြံ့ခံနိုင်စွာနဲ့ခွန်အားသစ်တွေပိုင်ဆိုင်မဲ့နှစ်သစ်လည်းဖြစ်ပါစေလို့ဆန္ဒပြုပါရစေ။အားလုံးပျော်ရွှင်ကြပါကြပါစေ
။
ယူရီတော်ဆူနာနေတကွာမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်ဟောင်းလွန်သောကိုဗစ်ကိုကြောနှစ်သစ်မှာရောရှင်တော်ရာချမ်းမြေ့ကြပါစေကြောင်းကျွန်တော်ကြော်ကြော်သိဆုမွန်ကောင်းတောင်းပန်ပါတ
ယ်။မြန်မာရှိတဲ့နှစ်သစ်အခါတနေ့မှာသောတာရှင်ပေါင်းကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ COVID-19 ကာဝယ်ဆေးလည်းအများဆုံးထုတ်နိုင်ကြပါစေ။နောက်နေ့တကြံမှာပြန်ပြီးဆောင်ကြအောင်မယ်နော်ကျွန်မအခင်ရက်က
ဒီနာပါတတ်တတ်ရှင်ရခင်ဒီကုတကြံမှာအင်းပြမထွက်သေးလူများပေးပြရခင်ဖို့စစ်တကုတူယူနေတဲ့ VOE ပြည်သက်တွေနဲ့မြန်မာပြည်သူပြည်သားအားလုံးစစ်တမှာကိုစိတ်နှပြရှင်နဲ့ချမ်းမြေ့ပါစေခင်ကျွန်တော်ရန်တူပ
ါစစ်စစ်မင်္ဂလာကြာရင်ပင်ပွဲမှာချစ်ချစ်ခင်ပြချင်းသူကိုကိုလေးလိုက်ရှာဟောတွေ့ပြီဗျာ
မာပြည်သူပြည်သားအားလုံးကိုဗစ် -19 ကပ်ပြီးရောဂါကြီးကနေကင်းဝေးကြပါစေလို့ GOE ဝိုင်းတော်သူကျမအင်ဂျင်နိုင်ကဆုမွန်ကောင်းတောင်းပါတယ်ရှင်။ဒီရောဂါဆိုးကြီးကာဝယ်တိုက်ပြက်ရေးကာလအင်ဂျင်မထွက်ကြဖို့ social distancing လုပ်ဖို့စတဲ့ကဘာလုံးဆိုင်ရာကျန်းမာရေးညွှန်ကြားချက်တွေကိုကျမတို့အားလုံးဝိုင်းဝန်းလိုက်နာပြီးစူပေါင်းကာကွယ်ကြဖို့လည်းတိုက်တွန်းပါတယ်။ COVID-19 NDA ကာလVOA ပြည်သက်တွေအတွက်လည်းယောဂါဆိုင်ရာအချက်လက်တွေကာဝယ်ရေးဆိုင်ရာဂျိုးပန်းချက်တွေနဲ့အခြားကဘာနဲ့မြန်မာသတင်းတွေကိုအဆက်မပြတ်ကြည့်ဆက်ကြည့်ပါမယ်ရှင်။ကိုရိုနာကုသယောဂါကပ်ပြီးတားချီကာကွယ်ရေးအတွက်တစ်ကမ္ဘာလုံးကဝိုင်းဝန်းပြီးတော့ဂျိုးပန်းနေကြရဲဆိုပေမဲ့အခုချိန်ထိယောဂါကုသခံရသူနှစ်တန်းကျော်နဲ့တည်ဆုံးသူတသိန်းခွဲလောက်တောင်ရှိနေပါပြီနော်ဒီလိုမျိုးလူသားတွေဘေးဒုက္ခကြုံနေရအသက်အန္တရာယ်ကြုံနေရတဲ့ဒီကပ်ဘေးဆိုကြောင့်မဖြစ်မနေသွားလာရမယ့်ကိစ္စတွေကလွဲ့ရင်လူတွေအိမ်မှာပဲနေဖို့ဒေသတစ်ခုကနေတစ်ခုကိုလူမသွားလာကြဘူးအစိုးရအတီးတီးကအမိန့်ထုတ်ထားတာပါဒီလိုမဖြစ်မနေအခြေအနေကြောင့်နှစ်ပေါင်းများစွာမကြုံဘူးတဲ့ကမ္ဘာ့အတွက်အကောင်းဆုံးတစ်ချို့ကျွန်မတို့ကြုံကြရပါတယ်အစိုးရကအကောင်းလို့ပဲပြောရလိမ့်မလားတရုတ်နိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ရဲ့ထုတ်လွှတ်မှုတွေအများကြီးရောကြသွားသလိုအိန္ဒိယမှာတော့လေထုထဲမှာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်အ ਨੇ ဆုံးအခြေအနေကိုရောက်သွားတယ်လို့ဆွဲရည်နဲ့လေတံသုတေသနဌာနကတင်ထုတ်ပြန်ပါတယ်။ဟိမွန်နာတောင်တန်းကိုအဝေးကနေလှမ်းပြီးတော့မမြင်ရတာနှစ်ပေါင်းများစွာကြာခဲ့ပြီဆိုတော့အိန္ဒိယကနေပြီးတော့လေဒီတောင်တန်းကြီးကိုလှမ်းပြီးတော့မြင်ရတယ်ဆိုတဲ့သတင်းတွေလည်းကြားရပါရဲ့နော်။လူသားတွေကြောင့်တန်းထိနေတဲ့ကမ္ဘာမြေကြီးကိုပြန်ပြီးတော့ပဲတဘာဝအနေနဲ့တန်းစီနေသလားအတွေ့ပေါင်းနေပါတယ်။
ကျဲအခါသမျှဟာဒီဟောင်းကအညစ်အကြေးတွေနှစ်သက်ကိုမပါလာစေဖို့ကျွန်တော်တို့ဖြတ်တန်းရသလိုပဲမြမပြည်တွင်းလက်ရှိဖြစ်နေတဲ့ယောဂကပ်ဘေးတွေစစ်ပွဲတွေနဲ့ရာသီဥတုဖောက်ပြန်မှုတွေလည်းအခုလာမယ့်နှစ်သက်မှာအများဆုံးပျောက်ကင်းပါစေလို့ဆုတောင်းပါတယ်ညွှန်လင့်ပါတယ်ကျွန်တော်ဝန်ခံပါ
မင်္ဂလာရှိတဲ့နှစ်သက်အခါသမယဖြစ်ကြပါစေရှင်
အိန္ဒိယနဲ့အင်ပြေမထွက်ရလို့တကြရင်မကစားရဘူးဆိုပေမဲ့လည်းဂျန်နီရဲ့ဝေကမိသားစုတွေမိတ်ဆွေတွေကိုအမြဲတည်းရနေပါတယ်။အားလုံးနေကောင်းကြပါပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။ကျမအီတန်စမ
။မင်္ဂလာရှိတဲ့မြန်မာနှစ်ကူးမှာကျန်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။ကမ္ဘာကပ်ရောဂါဘေးကလည်းကင်းဝေးပြီးစီးပွားရေးတွေလည်းပြန်ကောင်းကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ကျွန်တော်ငိမ့်ချမ်းပါ။
တော်ရှင်နေအားလုံးနှစ်သက်မှာစိတ်ချမ်းသာကိုကြမ်းမှရှိကြပါစေ။ COVID ကရောဂါပိုးစုကြီးမှလည်းကင်းဝေးပါစေ။မြန်မာနိုင်ငံမှာလည်းငင်းချင်းဆွေးနွေးပွဲတွေအောင်မြင်ပြီးအမြဲဆုံးစစ်မီးငိမ့်နိုင်ပါစေလို့ကျမနိုင်ငံလက်ဖိုင်ကနေစုမုံကောင်းတောင်းပေးလိုက်ပါရရှင
်။မြန်မာနိုင်ငံနိုင်ငံသားအားလုံးကျမတို့ထပ်တူရင်ဆိုင်နေရတဲ့ကပေးကနေကင်းဝေးဖို့အရင်ဆုံးဆုတောင်းပေးပါရရှင်။ဒီနေ့တကြံမှာရေကစားမထွက်ရပေမဲ့နောက်နေ့တွေမှာပျော့ပျော့ရွှင်ရွှင်နဲ့ရေကစားနိုင်အောင်ကပ်ရောဂါပိုးကင်းဝေးအောင်ဆင်ခြင်ကြရအောင်ပါ။နှစ်သက်အတွက်ထပ်ပြီးတော့ဆုတောင်းပေးချင်တာကတော့ကျမတို့တိုင်းပြည်တွေကမငြင်းသေးတဲ့စီမီတွေအဆုံးသတ်ပြီးတိုင်းရင်းသားအားလုံးဒန်းလူများနဲ့စိတ်အေးချမ်းတဲ့ဘဝကိုရကြပါစေလို့လှလက်လေးလေးဆုတောင်းပေးပါရရှင်။အားလုံးမင်္ဂလာနှစ်သက်ဖြစ်ပါစေ။ကျမနှင်္ဂလာပါ။
chicken ရတဲ့ VOA ပရိသတ်နဲ့မြန်မာပြည်သူပြည်သားအပေါင်းအခုလို COVID ရောဂါကြောင့်တစ်ကမ္ဘာလုံးစစ်ပွဲကြီးလို့ရင်ဆိုင်နေရတာမို့မဟာဒါသကြံကာလမှာအားရပါရမစင်နွယ်ဖြစ်နေတာကိုစိတ်မပြတ်ကြပါနဲ့ခင်ဗျာလူတယောက်အတွက်အသက်ရှင်သန်မှုကပိုအရေးကြီးတာမို့တတ်နိုင်သမျှနေအိမ်မှာပဲနေကြပါ VOA ဝိုင်းတော်သားတွေတင်ဆက်နေတဲ့သတင်းတွေကိုလည်းနားဆွင့်ကြပါဒီစစ်ပွဲကြီးပြီးသွားတဲ့အခါကျွန်တော်တို့ပြန်ဆောင်ရအောင်ပါကျွန်တော်ညာဝင်းအောင်ပါခင်ဗျာနှစ်သက်မှာပျော်ရွှင်ကြပါစေ
တောင်းနာနေတဲ့တင်းပြန့်ပြေမိုးတင်ရေကိုမော့ကြည့်ပါကိုယ့်ရဲ့နေရည်ဒီလောက်များများထူတော်ပေါင်းနေကောင်းနေပြန်ရှားနေတဲ့ခင်းနိုင်ပြေလို့ခင်းနေတဲ့တင်းများညှောလင်းတဲ့ဘယ်လိုပုံတတန်လေးခွဲလဲဒီကိကိတန်းတော့ကောင်းကင်တမိုးအောင်ပြီးသွားကြပါခွဲ
ဆူဒေါဆိုရင်းနဲ့နေတိုင်းလူတိုင်းအတွက်တောင်းပေးနေတဲ့ဆုပါယောဂအန္တရာယ်သဘာဝဘေးအန္တရာယ်ကင်းပါစေနှက်တကင်ပရိပခါတွေချုပ်ငြိမ်းပါစေငြိမ်းချမ်းပါစေအခက်အခဲတွေကျော်လွှားနိုင်ပါစေအားလုံးအတွက်ပါကျွန်တော်သိထိုင်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာနှစ်သက်မှာအားလုံးလုံခြုံနှွေးထွေးကြပါစေကျွန်တော်သားညူဦးပ
ါမင်္ဂလာနှစ်သက်ပါရှင်နှစ်ထွေးဘလို့ပဲပြောင်းပြောင်းကျွန်တော်ရဲ့သောတာရှင်တွေအကျွတ်တင်းတွေကိုအမှန်ကန်ဆုံးနဲ့အပြည့်အစုံဆုံးဖြစ်အောင်ချုပ်ဝေပေးနိုင်ဖို့ယုံကြည်စိတ်ချတဲ့ဈေးဌာနတစ်ခုဖြစ်ဖို့အမြဲတမ်းကြိုးစားသွားပါမယ်လို့ပြောပြရစီကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးစားမှုတို့အခုလိုအချိန်မှာဒီနေအိမ်ထဲမှာပဲနေနေကြရတဲ့အချိန်မှာပြည်သားစုတွေနဲ့ဖြစ်တဲ့ကိုအေးအေးချမ်းချမ်းဖြတ်တန်းနိုင်ကြပါစေလို့ဆုမကောင်းကြောင်းပါရရှင်ကျမခင်ပြီးသေးပါ
ယောဂကိုဗစ် -19 ပြီးအမြန်ဆုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရစေ။ကျမတို့ဒီနွေဦးရဲ့အမှတ်တရကတော့ကပ်ရောဂါကိုဗစ်ကိုစီမှာဖြစ်မဖြစ်စစ်တဲ့အချိန်မှာပဲ။ပိုးမရှိဘူး negative ဆိုတဲ့အဖြစ်ရတော့ဖြစ်ရတဲ့ဘာနဲ့မှမတူတဲ့ဝမ်းသာစိတ်မျိုးကိုဗစ်စစ်တဲ့သူတွေအားလုံးခံစားကြရပါစေ။ကမ္ဘာသူကမ္ဘာသားတွေအားလုံးအမြန်ဆုံးဘေးတရာဝေးကွာကြပါစေလို့ကျမဆုမွန်ကဆုမွန်ကောင်းတောင်းပေးလိုက်ပါရစေ။
မင်္ဂလာပါခင်ဗျာနှစ်သက်မှာလူရဆန္ဒတွေဖြစ်ပြီးကပေးအနေရကိုလည်းကြော်လွားနိုင်ကြပါစေ VO ကိုအားပေးနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေကိုလည်းကျေးဇူးထူးတင်ပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာ
Mm-hmm.
မင်္ဂလာနှစ်သစ်ပါရှင်။ VOA ကိုအားပေးနားဆင်ကြသူတွေနဲ့ဒီမှာချစ်ခင်ရတဲ့ရဝေးညာနီးကမောင်နှမတွေ၊စေမျိုးသားချင်းတွေ၊မိစေတွေနဲ့တငယ်ချင်းတွေအားလုံးကမ္ဘာတစ်ဝန်းကျုံနေရတဲ့ရောဂန္ဓရကပ်ဘေး၊တိုင်းရင်းဒေသတွေမှာလောလောဆယ်ရင်ဆိုင်နေရတဲ့ပြည်ရင်းစစ်သက်တန္တရကပ်ဆိုတဲ့စစ်ဘေးနဲ့ဒုတ်ပိကန္တရကပ်အစာရေစာငတ်မုတ်ခေါင်းပါတဲ့ဘေးစတဲ့ကပ်ကြီး၃ပါးအန္တရာယ်ကကင်းလွတ်အောင်သတိနဲ့ဆင်ခြင်ပြီးကျော်လွှားနိုင်ကြပါစေ။စိတ်ချမ်းသာကိုယ်ကျန်းမာစွာနဲ့နှစ်သက်ကိုကျော်ဖြတ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဒီမှာခင်ဆိုးဝင်ပ
ါ။ဟုတ်ပါတယ်။ကမ္ဘာနဲ့ကျမတို့အတွက်မြန်မာနိုင်ငံကဆွေမျိုးမိတ်ဆွေတွေအားလုံးနိုင်ငံထဲမှာနေထိုင်နေကြတဲ့လူတွေအားလုံး VOA ပေးတဲ့တဲ့အားလုံးအတွက်နှစ်သက်ရဲ့နေ့ရက်တွေကသတင်းကောင်းတွေအများဆုံးစောင့်ခြင်းပေးနိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်။မင်္ဂလာရှိတဲ့နှစ်သက်ဖြစ်ပါစေနော်
။မြန်မာဝေကင်းငွေအစင်းသာတာပြည်တော်တိုင်းပြန်ပြေးရင်းချမ်းအောင်ဆုတို့ခါရေးအစ်ကြောင်းလောင်းကဲ့လုံမေးခုခုကဲကဲလှကြပါစေယူမောင်ဝေကင်းငွေစင်သာသာပြည်တော်တိုင်းရန်ပြေးငြိမ်းချမ်းအောင်တို့ခါရေးအစ်ကြောင်းလောင်းကဲ့လုံမေးခုခုကဲကဲလှကြပါစေအစီပြီမြင်ရသည်ဒီနူးလောင်းပြီသူမြတ်များဆုတေးလေးတွေမန်းမြူတို့ရဲ့ဘုံနဲ့ဤတွင်ရင်ကြီးတွေမနစ်ကပဲလောင်းနေတာတွေသိရင်များများမမေ့တဲ့တိုင်းလေးအစင်ပြီးပြင်ရလို့ရှင်နူးအောင်ပြီးတန်သာသူမြတ်များဆုတေးလေးတွေမန်းမြူတို့ရဲ့ဘုံနဲ့ဤတွင်ရင်ကြီးတွေမနစ်ကပဲလောင်းနေတာတွေသိရင်များများမမေ့တဲ့တိုင်းလေးပင်ရဲ့ရဲ့ဒီပမရံပြည့်ရွေးရဲ့ရဲ့ရဲ့ဒီမြဲမြံသာတဲ့မေဝင်ငန်းမောင်လောင်းနေရဲ့ဒီပြရာဝေးกว่าခင်စင်ပါမယ်ဒီဒီတင်းပြန့်ရဲ့ဒီပမရံပြည့်ရွေးရဲ့ရဲ့ဒီမြဲမြံသာတဲ့မေဝင်ငန်းမောင်လောင်းနေရဲ့ဒီပြရာဝေးกว่าခင်စင်ပါမယ်ဒီ
ခုဆက်ပြီးသတင်းအချင်းချုပ်ကိုကြေညာချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အသွားအလာပိတ်ပင်ထားတာတွေကိုနိုင်ငံတချို့ကပြန်ပြီးဖြည့်လျှော့ပေးဖို့စီစဉ်နေကြချိန်မှာပဲဂျပန်နဲ့ဗြိတိန်နိုင်ငံတွေကသူတို့ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအတွက်တက်တန်းထပ်ပြီးတိုးလိုက်ကြပါတယ်။မြန်မာနိုင်ငံဟာနျူကလ িয়ার မပြန့်ဖွားရေးဆိုင်ရာစာချုပ် NPT ကိုချိုးဖောက်တဲ့ထောက်ထားတွေမတွေ့ရသေးနဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်တုန်းကပွင့်လင်းမြင်သာမှုမရှိခဲ့တဲ့မြန်မာနိုင်ငံအတွက်အမေရိကန်ကစိုးရိမ်နေစေဖြစ်ကြောင်းအမေရိကန်နိုင်ငံခြားဝန်ကြီးဌာနရဲ့တွတ်တော်ကိုတင်သွင်းတဲ့ကဘာတလွားလက်နဲ့ထိန်းချုပ်ရေးဆိုင်ရာအမေရိကန်ရဲ့တွေ့ရှိချက်နှစ်ပတ်လည်အနှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလင်းလင်းလင်းလင်းကူးစက်ပြန့်နှံ့လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးအတွင်းဘယ်သူမှဆိုလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်ည9နာရီကနေမနက်4နာရီကြားအပြင်လုံးဝထောက်ခွင့်မပြုဖို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ညင်ကြက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမြန်မာနှစ်ဆန်းတည့်ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးအများပြည်သူတွေနေကင်းတယ်မဖြစ်မနေအပြင်ထွက်မယ်ဆိုရင်အိမ်အောင်စုတစုတယောက်နှုံးနဲ့နှာခေါင်းစည်းကပ်ပြီးထောက်ခွင့်ရမှာဖြစ်ပါတယ်။တောက်ကြံနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အဆီဇင်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။နှစ်ဆန်းတည့်ရက်နေ့နှစ်တည့်အခါတည်းများမှာသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတတ်ပ
ါ This program has come to you from the Voice of America, Washington.